မေရိကန်သမ္မတရွေးချယ်မှုတွေအတွင်းဒီမိုကရက်ပါတီသမ္မတအလောင်းဖြစ်လာရေးအတွက်နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်နဲ့ရှင်ပြန်ရမှာတက်ကြွစွာနဲ့ကြိုးစားဆောင်ရွက်ခဲ့ပေမဲ့မအောင်မြင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဗမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ဟာရီပပ်ဘလစ်ကန်ပါတီဘက်ကသမ္မတအလောင်းဖြစ်လာမဲ့ဒေါ်နယ်ထရန့်နဲ့ရှင်ပြန်ရေးအတွက်ဟယ်လာရီကလင်တန်ကိုသမ္မတအလောင်းအဖြစ်ထောက်ခံကြောင်းအင်္ဂါနေ့ကကြေညာလိုက်ပါတယ်။ကလင်တန်ဟာအကောင်းဆုံးသမ္မတကိုယ်စားလှယ်အလောင်းဖြစ်ကြောင်းနဲ့ကလင်တန်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့အတက်နိုင်ဆုံးအစွမ်းကုန်ကြိုးစားဆောင်ရွက်ပေးတော့မှာဖြစ်ကြောင်းဘာနီဆန်ဒါစ်ကပြောပါတယ်။ Wall Street အစုရှယ်ယာဈေးကွက်ကတထည်ကြီးတွေရဲ့ငွေကြေးဆန်ရဩဇာလွှမ်းမိုးမှုနဲ့အမေရိကန်နိုင်ငံအတင်းကြီးထွားလာနေတဲ့ဝင်ငွေမမျှတမှုတွေကိုစန့်ကျင်ပြီးမဲဆွယ်စီရင်ခဲ့တဲ့အသက်84နှစ်အရွယ်ဆန်ဒါစ်ဟာတဦးနဲ့တဦးလှပေါင်းများစွာအကျိတ်နဲ့ရှင်ပြန်ခဲ့ကြပြီးတဲ့နောက်ကလင်တန်ကသဘောတူလက်ခံလိုက်တဲ့သူ့ရဲ့ Liberal ဆန်နဲ့လူမှုရေးဆိုင်ရာမူဝါဒတွေကိုလည်းချပြခဲ့ပါတယ်။ပြည်နယ်ပေါင်း90မှာရှင်ပြန်ခဲ့ကြတဲ့အထက်ဆန်ဒါစ်က22ပြည်နယ်မှာကျင်းပတဲ့ပါတီတွင်းရွေးချယ်မှုတွေမှာအနိုင်ရလိုက်ပေမဲ့ဇူလိုင်လ25ရက်နေ့မှာစတင်မဲ့ပါတီနီလာကန်မှာကိုယ်စားလှယ်အရေးအတွက်အများဆုံးတက်ခွင့်ရှိတဲ့ပြည်နယ်အများစုမှာကလင်တန်ကဇက်တိုက်အနိုင်ရလိုက်တဲ့အတွက်ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တရားသလောက်ရှိသွားကြတာပါ